Welcome to the Voice of America in Burmese.
မင်္ဂလာနေ့ဖြစ်ပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်ဧပြီလ15ရက်တကြံအကြံနေ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနမီတာ1925-32နဲ့လိုင်းလံ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့တကြံနှစ်ခုအခါတော့ဖြစ်ကြပါစေရှင်ကျွန်မသိန်းဒီထိုက်ပါစီးရီးယားနိုင်ငံအပေါ်နောက်ထပ်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမိသားစုတစုပထမဆုံးအနေနဲ့ဌာနေပြန်လာတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မမျှသတင်းအောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။စီးရီးတင်းမာမှုတွေဖြစ်နေစေကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကစစ်ပီးဒုက္ခသည်2000ကျော်ပိတ်မိနေတာကိုအ мян ဆုံးအရေးပေါ်အကူအညီကယ်ထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုဘာကြောင့်အကူအညီတောင်းနေကြပါသလဲ
ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစစ်မထားဘဲနဲ့အ мян ဆုံးကယ်ထုတ်ခွင့်ရအတွက်ကယ်ထုတ်နိုင်ဖို့လည်းအစီအစဉ်တွေလမ်းကြောင်းတွေရှာပြီးလုပ်ခွင့်ရတဲ့လူတွေလို့ကျွန်တော်တို့မြင်နေတယ်အမှန်တရားအစ်စ်ကလည်းဒီနှုတ်ဆက်မနေဘဲနဲ့ဒီစိတ်ဆောက်အ мян ဆုံးလုပ်ပေးတ
ဲ့ကချင်ကူညီကယ်ဆယ်ရေးလှုပ်နေတဲ့ဒေါ်နန်းဘူးပြောကြားသွားတာပါသတင်းနေပြီးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူမြမရေးရဆွေးနွေးကမ်းမြမပြည်မှပေးစာများဒီတွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာဒေါ်လာထူးခြားဆန်းပြအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမ်းများသတင်းအောင်တို့ပြောပြပေးပါအောင်ဗျာ
။စီးရီးယားအပေါ်နောက်ထပ်စီးရီးတိုက်ခိုက်မှုထပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ဗြိတိန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းစီးရီးယားခေါင်းဆောင်ဘာရှားအယ်အာဆတ်အနေနဲ့ပြည်သူတွေအပေါ်ဓာတ်တုလက်လက်နဲ့ထပ်ပြီးတိုက်ခိုက်လာမယ်ဆိုရင်တော့ဗြိတိန်နဲ့မဟာမိတ်တွေအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့စဉ်းစားမယ်လို့လည်းပြောဆိုပါတယ်။နောက်ထပ်တိုက်ခိုက်မှုတွေအတွက်လောလောဆယ်အဆိုပြုချက်မရှိသေးဘူး။အဆက်အဆိုးရအနေနဲ့နောက်ထပ်ဓာတ်တုလက်လက်နဲ့တိုက်ခိုက်လောက်အောင်အထိမမိုက်မဲဘူးလို့ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson က BBC ကိုပြောဆိုခဲ့တာပါ။အမေရိကန်ပြင်သစ်နယ်ဗြိတိန်တို့ကမနေ့စနေနေ့မနေ့ခင်းပိုင်းမှာစီးရီးယားရဲ့ဓာတ်တုလက်နက်တွေနဲ့သက်ဆိုင်တဲ့အဆောက်အအုံ၃ခုကိုဒုံးကျည်150နဲ့ပြစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကတ်မြို့တော်မှာဖြစ်ပြီးနောက်နှစ်နေရာကတော့လေဗနွန်နယ်စပ်အနီး Homs မြို့မှာဖြစ်ပါတယ်။ကနေဦးစစ်တပ်တွေအရတော့ဒုံးကျည်အလုံးကပြစ်မှတ်တွေကိုထိမှန်ခဲ့တယ်လို့အဆောက်အအုံတွေပြားပြားဝတ်သွားပြီးအရသာထိခိုက်သေးဆုံးမှုမရှိတဲ့အကြောင်းအမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။စီးရီးယားနိုင်ငံဒူမာမြို့မှာလူပေါင်း40ကျော်သေဆုံးပြီးယာနစ်ချီနာမကျန်ဖြစ်ခဲ့ရမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာပါစီးရီးယားသမ္မတအာဆတ်ရဲ့တပ်ဖွဲ့တွေကဓာတ်တုလက်နက်တွေအသုံးပြုခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တွေကဆွဆွဲတာပါစီးရီးယားနဲ့ရုရှားတို့ကတော့ဒါကိုညှင်းပါတယ်စီးရီးယားနိုင်ငံသားရေးဝန်ကြီးကတော့ရက်ဆက်တဲ့အမေရိကန်ပြည်တိုင်ပြင်းထန်ကြွကြော်မှုဖြစ်တယ်လို့မနေ့စနေနေ့ကပြောဆိုရှုတ်ချပြီးဒါကနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာလို့လည်းပြောပါတယ်။အမေရိကန်ဥဆောင်တဲ့စစ်စင်ရေးကမအောင်မြင်ဘူးလို့လည်းရုရှားဘက်ကဝေဖန်ပါတယ်။စီးရီးယားကိုပြစ်ခတ်ခဲ့တဲ့ဒုံးကျည်အများစုကိုစီးရီးယားဆိုရရဲ့လေချောင်းရံကာကွယ်ရေးစနစ်နဲ့ကြားပြတ်ဖျက်ချခဲ့တာလို့ရုရှားကပြောဆိုတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပူးရဲတိုက်ခတ်မှုကအပြည့်အဝအောင်မြင်ခဲ့ကြောင်းပြောဆိုပြီးပြင်းထန်တဲ့ဗြိတိန်နိုင်ငံတို့ရဲ့ဉာဏ်ပညာကြီးပြီးစွန့်ရည်ထက်မြက်တဲ့စစ်တပ်အတွက်ကျေးဇူးတင်တယ်လို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကတော့စီးရီးယားအနေနဲ့ဓာတ်တုလက်နဲ့ထပ်ပြီးသုံးလာမယ်ဆိုရင်အမေရိကန်တို့ဘက်ကလည်းအစင်းနဲ့ရှိတယ်လို့သတိပေးထားပါတယ်ရှင်
။စနေနေ့ကစီးရီးယားအပေါ်အမေရိကန်ပြင်းထန်တဲ့ဗြိတိန်သုံးနိုင်ငံပေါင်း၄ချောင်းကပူးပေါင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတထရမ့်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့နဲ့တီးတန့်ဖုန်းဆက်သွယ်ပြောဆိုမှုတွေရှိရမှာစီးရီးယားပေါ်တိုက်ခိုက်ဖို့လိုအပ်တယ်လို့ဒါဟာမှန်ကန်တဲ့လောက်ရဖြစ်တယ်လို့အတည်ပြုပြောဆိုခဲ့ကြပါတယ်။စနေနေ့ကစီးရီးယားပေါ်လေကြောင်းတိုက်ခိုက်မှုအပြီးမှာဗြိတိန်နဲ့ပြင်သစ်တို့ရဲ့စစ်ရေးအရပူးပေါင်းပါဝင်မှုအတွေ့ကျေးဇူးတင်ရမှာဖြစ်တယ်လို့သမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဓာတ်တုလက်နက်နဲ့ဇီဝလက်နက်ထုတ်လုပ်တဲ့ဆက်ဆက်ရနေရာ၃ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတော့အန်ဒီရဲ့ကြီးမားတဲ့အခုလိုအခြေအနေမှာထိမ့်ထိမ့်တိမ့်တိမ့်လှုပ်ရှားဖို့မြစ်တာရက်ခံထားပါတယ်
။ Afghanistan ဘက်ကပြစ်ခတ်မှုကြောင့် Pakistan အခုတပ်ဖွဲ့ဝင်2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့ Pakistan ကပြောဆိုလိုက်ပါတယ်။နေဆက်ချန်စီယိုကာယံမှုစတင်၌ရေးပြင်ဆင်ဆောင်ရွက်ဖို့အတွက် ကာရန်ဒေတာမှာတပ်ဖွဲ့ဝင်တွေပုံမှန်ကင်းလည်ခဲ့တာမှာတစ်ဖက်ကနေတိုက်ခိုက်ခဲ့တာလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အခြေအနေကိုထိမ့်သိမ့်နိုင်ဖို့အတွက်နိုင်ငံစစ်တပ်တာဝန်ရှိသူတွေကြားဆက်ဆက်ဆွေးနွေးနေကြောင်းလည်းပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရဘုံမှုချုပ်အာစစ်ဂါဖိုးကပြောပါတယ်။နေဆက်တစ်ဖက်ကအာဖဂန်ပြည်သူတွေထိခိုက်သေးဆုံးမှုဖြစ်မဲ့အရေးကိုရှောင်ကြဉ်နိုင်ဖို့ပါကစ္စတန်တပ်ဖွဲ့ဝင်တွေဘက်ကအစွမ်းကုန်တီးခတ်နေတယ်လို့လည်းထပ်လောင်းပြောပါတယ်။ကာရန်နဲ့တဖက်တစ်ချက်မှာရှိတဲ့အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းကခို့စ်ပြည်နယ်ဇာစီမေဒန်မြို့ရဲ့နေဆက်တရှောင်းဒီကနေ့မနေ့အစောပိုင်းတိုက်ခတ်မှုဖြစ်ခဲ့တာလို့ဒေသဆိုင်ရာအာဖဂန်ရဲချုပ်က VOA ကိုအစောပိုင်းမှာပြောဆိုပါတယ်။ပါကစ္စတန်နေသားလူချုပ်ရေးတပ်ဖွဲ့ဝင်နှစ်ဦးသေဆုံးပြီးအများအပြားဒဏ်ရာရတဲ့အကြောင်းလဲဗိုလ်ချုပ်ကြီးအဗ်ဒူဟာနန်ဇာရန်ကပြောပါတယ်။အာဖဂန်ရဲသားတအုပ်သေးဆုံးတယ်လို့ဗိုလ်ချုပ်ကြီးကအတည်ပြုပေမဲ့လေဒေတာရင်းမီဒီယာတွေပါတော့အ ਨੇ ဆုံးအာဖဂန်နေဆက်တဖွဲ့ဝင်နှစ်ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ဖော်ပြနေကြပါတယ်ရှင
်ဒုတိယအကြိမ်မြောက်တိုက်ပံဆိုင်ရာချီတက်ဆန္ဒပြပွဲကိုအမေရိကန်နိုင်ငံမြို့တော်ဝါရှင်တန်နက်ရှင်နယ်မောမှာစနေနေ့ကပြုလုပ်ခဲ့ပြီးကမ္ဘာတဝန်းအလားတူဆန္ဒဖော်ထုတ်ပွဲ200လောက်ပြုလုပ်ခဲ့ကြပါတယ်မြို့တော်ဝါရှင်တန်မှာစနေနေ့ကတိုက်ပံဆိုင်ရာချီတက်ဆန္ဒပြပွဲမှာပါဝင်ဆန္ဒဖော်ထုတ်ခဲ့ကြသူတွေထောင်နဲ့ချီရှိပေမဲ့မနှစ်ကပထမဦးဆုံးအကြိမ်လောက်တော့လူမများဘူးလို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လက်နက်ကိုင်အကြမ်းဖက်မှုကိစ္စရပ်တွေမှာအရေးကြီးတဲ့တိုက်ပံဆိုင်ရာတွေးရှိချက်တွေကိုသမ္မတထရမ့်အစိုးရကအရေးမထားပစ်ပယ်ထားတယ်လို့ဆန္ဒပြသူတွေကဆိုပါတယ်။အမျိုးသမီးတို့ကျမ်းမာရေးလက်နက်ကင်အကြမ်းဖက်မှုနဲ့အခြားအငင်းပွားပွဲကိစ္စတွေမှာတိတ်ပန်ဆိုင်ရာတွေးရှိချက်တွေကိုလစ်လျူရှုထားတာဆယ်စုနှစ်များစွာရှိပါပြီလို့လဲချီတက်ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်လက်နက်ကင်အကြမ်းဖက်မှုဆိုင်ရာသူတေသနာတွေးရှိချက်ကိုပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့တောင်းဆိုလိုတာဟာဒီနှစ်တိတ်ပန်ဆိုင်ရာချီတက်ဆန္ဒပြပွဲရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့သိရပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုရင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေလေးညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာမိသားစုတစ်ခုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရကမနေ့စနေနေ့တုန်းကကြေညာပါတယ်။မောင်နှောဒေတာအကြမ်းဖက်မှုတွေကြောင့်နေရွှန့်ခွာထွက်ပြေးသူမိသားစုတစ်ခုတောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရသတင်းမှာဖော်ပြပါတယ်။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုအဖြစ်ရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအာယုံဆိုင်လာအောင်ဖန်တီးဆောင်ရွက်ချက်သားဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရစ်အတွက်အခြေအနေမျိုးမရှိသေးဘူးလို့လည်းဒုက္ခသည်များဆိုင်ရာကုလအဖွဲ့ကပြီးခဲ့တဲ့တောက်ချန်နေတုန်းကပြောဆိုထားတာပါ။မြန်မာဆွေရထုတ်ပြန်ချက်မှာတော့မောင်တော်အကြမ်းဖက်မှုကြောင့်နေရစွန်ထွက်ပြေးရတဲ့မိသားစုဝင်၅ဦးပြန်လည်ဝင်ရောက်လာတာဖြစ်ပြီးသူတို့ကိုတော့နိုင်ငံတွင်းအမှန်တကယ်နေထိုင်ခြင်းရှိမရှိနိုင်ငံသားဖြစ်မှုဥပဒေနဲ့စစ်ဆေးခဲ့ပြီးနိုင်ငံသားစီစစ်ခံမဲ့သူတွေကိုထုတ်ပေးတဲ့ NV ကပ်ပြားတွေထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ရှင်
။စောင်းရသည့်ပွဲတော်မှာအမှုပညာအဖွဲ့ကိုဥဆောင်ခဲ့တဲ့တရုတ်ပြည်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံတကာရေးရာဌာနကဆောင်ထားဟူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့လာရောက်တွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်များအတွင်းကမြောက်ကိုရီးယားခေါင်းဆောင်ကင်မြဲတရုတ်ပြည်ကိုကြိုတင်မျှော်လင့်မထားဘဲလာရောက်ခဲ့ပြီးသမ္မတအစီချင်းပင်နဲ့တွေ့ဆုံပြီးနောက်မှာတရုတ်ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုလာရောက်ခြင်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဒီလအတွင်းထိပ်သီးဆွေးနွေးပွဲကျင်းပဖို့မျှော်လင့်ရပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းနောက်သတင်းပတ်တွေထဲမှာတွေ့ဆုံသွားမယ့်အစီအစဉ်တွေရှိပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကနှွေးထွေးစွာကြိုဆိုခဲ့ပြီးအခုလိုတွေ့ဆုံရမှာနိုင်ငံတကာနဲ့ပတ်သက်တဲ့နှစ်နိုင်ငံအရေးကိုအလေးနက်ထားဆွေးနွေးခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကပြောပေမဲ့အသေးစိတ်ကိုထုတ်ပြန်ပြောဆိုခြင်းမရှိပါဘူး
။အိန္ဒိယနိုင်ငံမှာဆယ်ချော်သက်မိန်းကလေးငယ်ကို အနာယပါတီကနိုင်ငံရေးသမားတဦးကအတ္တမချင်းမှုဆွဆွဲခြင်းနဲ့ဆက်ဆက်ပြီးနောက်တဦးကိုရဲကထပ်မံဖမ်းတဲ့အကြောင်းပြည်ထောင်စုစုံစမ်းရေးမှုတွေကဒီကနေ့ပြောပါတယ်အသက်18နှစ်အရွယ်မိန်းကလေးကိုပြီးခဲ့တဲ့နှစ်ကအတ္တမချင်းမှုဆွဆွဲခြင်းနဲ့ဥတ္တပရဒေ့ရှ်ပြည်နယ်ကလွှတ်တော်အမတ်ခါဒီပ်စင်စင်ဂါကိုဗဟုစုံစမ်းစစ်ဆေးရေးဘျူရိုကဖမ်းဆီးထားပြီးဖြစ်ပါတယ်တရားမှုကိုစုံစမ်းစစ်ဆေးမှုအတွင်းရှာဟိဒ်စင်ဆိုတဲ့အမျိုးသမီးတဦးကိုထပ်ပြီးတော့ဖမ်းဆီးတဲ့အကြောင်းဗဟိုစုံစမ်းရေးဘျူရိုပြောခွင့်ရက AFP သတင်းအေဂျင်စီကိုပြောဆိုလိုက်ပါတယ်ရှင
်။တနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပုံမတင်းကျပ်တဲ့ဥပဒေတွေချမှတ်ဖို့ကြိုးပမ်းမှုကိုစန့်ကျင်တဲ့အနေနဲ့လက်နက်ကင်ဆောင်ခွင့်ကိုထောက်ခံတဲ့ယာနဲ့ခြိတဲ့သူတွေဟာရိုင်ဖယ်တနက်များနဲ့လက်နက်ခဲယမ်းများကင်ဆောင်ပြီးစနေနေ့ကအမေရိကန်တလွာပြည်နယ်မြို့တော်တွေမှာစုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ February လကလူ18ဦးသေဆုံးခဲ့တဲ့ Florida ပြည်နယ်ကကျောင်းတစ်ခုမှာပစ်ခတ်မှုဖြစ်ပွားပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေတွေချမှတ်ဖို့လူထောင်ပေါင်းများစွာဟာမြို့တော် Washington မှာလွန်ခဲ့တဲ့3ဘက်ကခြိတက်ဆန္ဒပြအပြီးမှာအခုလိုစုဝေးဆန္ဒဖော်ထုတ်ဖို့စီစဉ်ခဲ့ကြတာပ
ါထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မာမြသစဉ်အောင်လို့ပြောပြခဲ့ကြတာပါဒီရနေ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com internet ဆောင်မြင်နာမှာတရက်နားဆင်နိုင်တယ်လို့ view ရဲ့ Facebook ဆောင်မြင်နာ VOA Burmese News မှာလည်းတရက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားပါမယ်စီးရီးတင်မာမှုတွေဖြစ်နေစေကချင်းပြည်နယ်တနိုင်းမြို့နယ်အတွင်းစစ်ပြေးဒုက္ခသည်2000ကျော်ပိတ်မိနေတာကိုအ мян ဆုံးအရေးပေါ်အကူအညီကဲထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုအကူအညီတောင်းခံထားပေမဲ့အခုချိန်အကြောင်းပြန်ကြားခြင်းမရှိသေးပါဘူးကချင်စစ်ပြေးဒုက္ခသည်တွေအခုလိုတကြံကာလကြီးမှအသက်ပြေးပြီးတော့လူအသက်လူပြီးတော့ပြေးနေရတဲ့ဒီစစ်ပြေးဒုက္ခသည်တွေအတွက်ကူညီမှုတွေအမြန်ဆုံးဆောင်ရွက်ပေးဖို့ကိုတမရနဲ့ဒေါံဆန်းစုကြည်တို့ကိုတောင်းဆိုထားပါတယ်အသေးစိတ်ကိုတော့မဆုမွန်ပြောပြမှာပါ
ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ကျေးရွာဆူရီယန်ကျေးရွာနဲ့ဆူရွာကျေးရွာတွေနားမှာကချင်ပြည်နယ်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစိုးရတပ်တို့ကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကနေစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။လေဆောင်တွေပါထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်အောင်လော့ကျေးရွာသားတဦးသေဆုံးပြီးတဦးကဒဏ်ရာအပြင်းထန်ရခဲ့ပါတယ်။အခုလိုမျိုးစစ်တပ်ဘက်ကဝေဟင်ကရောမြေပြင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်လာနေတဲ့အတွက်ကလေးငယ်တွေနဲ့တပ်ကြီးရွယ်အိုတွေအမျိုးသမီးတွေပါဝင်ရွာသား2000ကျော်လောက်ဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပြီးတော်လေးဒုက္ခတွေ့နေကြရတယ်လို့ဒုက္ခတဲ့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ပိတ်မိနေတဲ့ပြည်သူတွေကသူတို့ကိုကုညီကယ်ထုတ်ပေးဖို့ဆက်သွယ်လာတဲ့အတွက်တနိုင်းဒေသကုကဲမှုစစ်ဌာနချုပ်ကုကဲရေးမှုရုံးကိုအကူအညီတောင်းခဲ့ပေမဲ့မရခဲ့လို့ဧပြီလ14ရက်နေ့ရက်စွဲနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုခရီးရန်ဂိုင်းမောင်းစုံစစ်ဘေးရှောင်ဒုက္ခသည်များကုညီဆောင်ရှောက်ရေးကော်မတီတနိုင်းမြို့နယ်ကနေပြီးတော့ဒုက္ခသည်တွေကိုအ мян ဆုံးအရေးပေါ်ကုညီကယ်ထုတ်ပေးဖို့ဝန်ကြီးချုပ်ကိုအကူအညီတောင်းခံစာပေးပို့ပါတယ်ဒါပေမဲ့လို့အခုချိန်ထိကချင်ပြည်နယ်ဝန်ကြီးချုပ်နောက်ကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဒုက္ခသည်တွေအရေးအကြောင်းပြန်ကြားလာတာမရှိသေးဘူးလို့ကချင်နေချင်းခရီးရန်ဖွဲ့ချုပ်ကပညာရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ဦးသိင်းငင်းကပြောပါတယ
်ဒီလိုင်းနုံခူးဆိုတဲ့နေရာနဲ့တနိုင်းဘက်ကဟိုဟာ on lot ဆိုတဲ့နေရာနှစ်ခုကပေါ့အဲ့ဒီ P2 တွေဖြစ်ပြင်းနေတဲ့တော့မှနေနေရတဲ့အခြေအနေဖြစ်နေတာအခုဘယ်သူမှဆက်တွယ်လို့မရတဲ့အခြေအနေပေါ့နော်အဲ့ဒါမစ်ချီနာကဒီခရီးရန်အဖွဲ့ပေါင်းစုံတွေကဒီစာထုတ်ထားတာပေါ့မင်းကအဲ့တော့အစိုးရဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးဘူးခုကြည့်တို့ရ responsibility နဲ့ accountable ဖြစ်ရမှာပေါ့နော်တာဝန်ခံမှုနဲ့တာဝန်ရှိမှုပြုလုပ်တင်တယ်လို့ထင်တယ်လက်တွေ့ဆန်ဆန်နဲ့တာဝန်တင်တယ်လို့မျှော်လင့်တာပေါ့
တနိုင်းဘက်မှာကဒုက္ခသည်2000ကျော်လောက်ပိတ်မိနေတဲ့အနေအထားကိုနိုင်ငံတော်ရဲ့သမ္မတအသင်းနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးပေါ်ကူညီကယ်ဆယ်မှုတွေအ мян ဆုံးဆောင်ရွက်ပေးတင်ပါပြီလို့လည်းဒုက္ခသည်ကိုကူညီပေးနေတဲ့ Trade Center နဲ့ Foundation အဖွဲ့ကဒေါ်နန်ဘူးကလည်းပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဆိုးရတဲ့အနေနဲ့တာဝန်ခံစိတ်အစီအနဲ့ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစိတ်မထားပဲနဲ့အ мян ဆုံးကယ်ထုတ်ဖို့ရန်အတွက်ကယ်ထုတ်နိုင်ဖို့ရန်အတွက်အစီအစဉ်တွေရန်ကောင်းတွေရှာရလို့ပြန်တဲ့လိုတဲ့လို့ကျွန်တော်တို့မြင်တယ်။အမှန်တအစ်စ်ကလည်းဘင်းဟိုနှုတ်ဆက်မနေဘဲနဲ့ဒီစိတ်စာကိုအမြဲတမ်းပေးတဲ့နယ်လို့ကျွန်တော်တို့မြင်ပါတယ်။နိုင်ငံတော်အတိုင်းအမြစ်ကလည်းပဲစိတ်စာကိုအမြဲတမ်းပ ဒီမူလရှာပြီးတော့အမြန်ဆုံးဖြည့်ရှင်းပေးဖို့အတွက်လိုလဲလို့ကျွန်တော်တို့ထင်ပါတယ်။ဝန်ကြီးချုပ်ကိုယ်တိုင်ကလည်းဖွံ့ဖွဲတွေပွားသွားပြီးတော့မှတခါတည်းပို့ကချင်းတွေကလည်းပြောနေကြတယ်။အဲအဲ့လိုဖြစ်နေတဲ့အချိန်မှာတနိုင်းမှာဒီပို့ကချင်းပြည်နယ်မှာပဲအဲပြည်သူတွေအများကြီးပဲထောင်ချီပြီးတော့2000ကျော်ဒုက္ခရောက်နေတာကိုဘာမှမလုပ်ပေးဘဲနဲ့ဘာမှမပြောပေးနဲ့နေတာတော့ကျွန်တော်တို့လုံးဝမလို့ချင်ဘူးပေါ့နော်
။ရာသီဥတွေကတော်လေးဆိုးဝါးနေတဲ့အတွက်တောတွေထဲမှာပိတ်မိနေတဲ့ထောင်ချီတဲ့ဆေးပြေးဒုက္ခတွေတွေဟာဒီရက်ပိုင်းတွေအတွင်းမှာပဲတောက်သုံးရည်နဲ့စားနပ်ရိက္ခာပြတ်တောက်နိုင်တဲ့အတွက်သူတို့စီကိုအမြန်ဆုံးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပိတ်မိနေတဲ့သူတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့လိုအပ်နေပြီလို့လည်းဒုက္ခတွေကူညီပေးနေသူတွေကပြောပါတယ်။ Treasurer နဲ့ Foundation အဖွဲ့ Donan Bu ပြောပြတာကတော့
ဒီလူပေါင်း2000ကျော်လောက်ရှိတယ်လို့ကြားရတယ်ရှင်ပြီးတော့သူတို့ကထွက်လို့လည်းမရဘယ်မှလည်းသွားလို့မရတဲ့ခါတော့စိုးရိမ်နေစိုးရိမ်နေတော့နောက်ထပ်3-5ရက်လောက်ဆိုရင်သူတို့ရိတ်ခါရပြတ်သွားမယ်ပေါ့အဲ့ဒါသူတို့ရှိနေတဲ့ဥစ္စာကိုစားဝိုင်းစားနေကြတာကုန်ခါနီးပြီဆိုပြီးတော့အဲ့ဒီတစ်ခုအရင်စိုးရိမ်နေပေါ့ပြီးတော့ဘယ်မှလည်းသွားလို့မရသွားလို့မရဆိုတာကဘိုင်းနေပိုင်းထောင်ထားတဲ့ခါကျတော့သွားလို့မရပေါ့နော်အဲ့ဒါကြောင့်အရင်ဒုက္ခရောက်တယ်လို့ပြောတယ်အထူးသဖြင့်တော့ဒီကလေးငယ်တွေပေါ့ကလေးငယ်တွေနဲ့အမျိုးသမီးတွေမိခင်တွေအတွက်ကိုပုံမှန်စိုးရိမ်တာပေါ့ကျွန်တော်တို့ကပြန်ဆုံးလုံခြုံတဲ့နေရာရောက်ဖို့အတွက်အရေးကြီးတယ
်ကချင်နေချင်းခရိယံဖွဲ့ချုပ်ကဥတည်ငင်းကလည်းအခုလိုပြောပါတယ
်အရေးကြီးတာတော့ဒီကလေးငယ်တွေနဲ့အသက်ကြီးရဲ့လူတွေရဲ့နေထိုင်မှုစားသောက်မှုပေါ့နော်အခုနိုင်ငံခုဘက်ကဆိုရင်သူတို့ဆက်တွယ်နေတယ်ဒါပေမဲ့အပြင်ဘက်ကလူတွေရောသူတို့တည်းသွားလို့မရဘူးသူတို့ရောဆက်လာလို့မရအခြေအနေဖြစ်နေတယ
်လက်တလောအခြေအနေမှာတော့ကချင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာအနီးမှာမြန်မာစစ်တပ်ဘက်ကစစ်တပ်အင်အားတွေအများအများတိုးချဲ့နေသလိုဒီကနေ့ညနေပိုင်းအထိမှာကိုကချင်ပြည်နယ်မိုင်းကြားရန်အနီးနဲ့ IDP စစ်ပြေးဒုက္ခသည်စခန်းတွေရှိတဲ့နေရာတွေအနီးမှာလက်နက်ကြီးကြီးကြားတဲ့တန်းတွေဇက်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မို့လို့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနိုင်ပြီးအရက်သားပြည်သူထိခိုက်သေးဆုံးမှုတွေရှိလာနိုင်တဲ့အတွက်စစ်ပြေးဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေတိုးလာနေသလိုသူတို့ကိုကူညီပေးနေတဲ့အဖွဲ့တွေဘက်ကလည်းဒေသရင်းလုံခြုံမှုအတွက်ပို့ပြီးတော့မှစိုးရိမ်နေကြပါတယ်ရှင်
။ကချင်စစ်ပြေးဆောင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမှတ်စုမှန်ပြောပြသွားတာပါ။အခုတော့မြန်မာရေးရာဆွေးနွေးကန်းအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲမှုတွေကြောင့်ဘယ်လိုအကျိုးဆက်တွေမြန်မာအစိုးရအပေါ်ကိုတက်ရောက်နိုင်ပါသလဲအမေရိကန်ပြည်ထောင်စုမှာလူ့အခွင့်အရေးဘာသာမဟာဘွဲ့အတွက်ပညာသင်ယူနေတဲ့ Fulbright ပညာတော်သင်ကျောင်းသူမတ်အိမ်တီရီသူကိုကိုငိမ့်ညာကတွေ့ဆုံမေးမြန်းပြီးဒီတစ်ပတ်မှာတင်ပြထားပါတယ်
and conflict in Burma ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလာရောက်ပင်တိုင်ဆွေးနွေးသူတယောက်အနေနဲ့လာရောက်ဆွေးနွေးတယ်လို့ကျွန်တော်သိထားပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာကမြန်မာနိုင်ငံရဲ့ပြည်ပခအပေါ်သူတို့ဘလို့ရှုမြင်သုံးသပ်ကြပါလဲခင်ဗျာ
ပြည်တွင်းမှာတကယ်လက်ရှိဒီလှုပ်ရှားနေတဲ့လူတွေပေါ့နော်တကယ်မြေပြင်ကိုအခြေအနေကိုသိတဲ့သူတွေပေါ့နော်ပြည်နိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလက်ရှိအခြေအနေဘင်္ဂလားဒေ့ရှ်ကိုသွားကြတယ်အဲ့ဒီအခြေအနေတွေပြန်ပြီးတော့ဆွေးနွေးတယ်သုံးသပ်တယ်ပေါ့နော်အများသောအားဖြင့်တော့ဒါကအဖြေရှာတဲ့သဘောပေါ့နော်တန်မတ်ကြီးမြန်မာတန်မတ်ကြီးဦးအောင်လင်းကလည်းတက်ရောက်တယ်ပြီးတော့မြန်မာတန်ယုံဘက်ကလည်းအရန်အပြုသဘောဆောင်ပြီးပေါ့နော်လူလူလားလားနဲ့နိုင်ငံတကာနဲ့ဟိုဒီကိစ္စပေါ်မှာပေါ့နော်ရခိုင်ကိစ္စကိုရခိုင်ရေးကိစ္စကိုဆွေးနွေးခြင်းနဲ့အဖြေရှာခြင်းတဲ့သဘောပေါ့နော်အားလုံးကတော်တော်များများကတော့ရှိနေတဲ့ပေါ့နော်ဘလိုမျိုးအခက်အခဲတွေရှိနေရဲဆိုတဲ့ဟာလေးကိုတင်ပြသွားတယ်ပြီးတော့မြေပြင်အခြေအနေတွေမှာဘလိုမျိုးရှိရဲဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာမြင်တဲ့အမြင်နဲ့ပြည်တွင်းအမြင်နဲ့အမြင်တွေကပေါ့နော်တော်တော်ကို꽌ပြားနေတာပြော꽌ပြားနေတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒါပြန်ပြီးတော့အချင်းချင်းဖလှယ်ကြတဲ့သဘောမျိုးပေါ့နော်အဲ့ဒါမျို
းအဲ့ဒါဆိုရင်မြန်မာပြည်မှာပေါ့နော်ဖြစ်နေတဲ့ပြည်ပခါတွေကမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဘက်မှာလည်းဖြစ်နေတယ်အခုရခိုင်ပြည်နယ်မှာလည်းဖြစ်နေတယ်ပေါ့နော်အဲ့ဒီနေရာမှာဒီရခိုင်ကိစ္စကိုရခိုင်ကိစ္စကိုပေါ့နော်ဒီနိုင်ငံတကာမှာအယုံဆိုင်ပြီးတော့ပို့ပြီးတော့ပြောနေကြတာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲမသိဘူး
အချက်တစ်ခုကကြတော့ရှင်ပေါ့နော်မြန်မာနိုင်ငံမှာတခြားပြည်ပခါတွေဖြစ်နေရဆိုတဲ့ဟာကိုနိုင်ငံတကာကတိတ်မသိကြတာလည်းရှိရပေါ့နော်ဒီပြည်တွင်းစစ်တွေဖြစ်နေရကျမတို့ဒီအရှေ့မြောက်ပိုင်းမှာအဲမြန်မာပြည်မြောက်ပိုင်းမှာဖြစ်နေဒါပေမဲ့တိတ်မသိကြပေါ့နိုင်ငံကစာမျက်နှာမှာတိတ်မရောက်ဘူးဒါပေမဲ့ရခိုင်မော့ရခိုင်ရင်းညာကိစ္စကြတော့ရှင်ပို့ပြီးတော့ပေါ့နော်ထိရောက်တယ်ပို့ပြီးတော့တိကြပဲပေါ့နော်ဘာလို့လဲဆိုရှင်ဒီဟာကဟို stateless ဖြစ်နေတာပေါ့ဒီနိုင်ငံကိုလုံးမရှိဘူးပြီးတော့နောက်ကလက်ရှိချိန်တွေမှာကြောက်ရှင်လူအရန်အများကြီးပေါ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်
ตัวใหญ่ไอ้หนูเฉยๆเจ้าตาที่มันจะเทียนลูตาจินสานาทาวทามุสายาปริปคาผิดเนี่ยขาจะปูပြီးတော့อายุไซด์ตาลงเนี่ยเนาะปริปคาฤเนี่ยหน้ามาผิดเนี่ยยะไคงปูပြီးอายุไซด์เลยสรุปดีลูอายุถั่วตัวเลยวะเนาะดีลูอายุถั่วได้อาจารย์ก็เลยยะไคงเหมี่ยวป้ายมาเล่นน่ะไก่อาจารย์ผัดหมู่ฤชื่อบาเลยเนาะอะแล้วตะชาเนี่ยฤมาเลยดีอุบมาแชมเหมี่ยวโดกะฉินปีเนรุมาเลยเล่นน่ะไก่อาจารย์ผัดหมู่ฤชื่อบาเลยไอ้တော့ไอ้นี่
ချုပ်ဖောက်မှုတွေရှိတယ်။ဒီအရှေ့မြောက်ပိုင်းပေါ့နော်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာရှိတဲ့ပြိပခါတွေမှာလည်းလူလူခွင့်ချုပ်ဖောက်မှုတွေရှိတာပေါ့နော်။များသောအားဖြင့်တော့ဒီဟာတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ဒီအရှေ့မြောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းအရင်ပြောမယ်ပေါ့နော်။အဲ့မှာကျတော့သူ့ရဲ့လူခွင့်ချုပ်ဖောက်မှုပုံစံပို့ပြီးတော့ဒီစစ်ပွဲကာလအတွင်းမှာဖြစ်တဲ့လူခွင့်ချုပ်ဖောက်မှုပုံစံလေးပေါ့နော်။ဥပမာတိုက်ပွဲတပ်ဖွဲ့ဝင်တွေအချင်းချင်းမှာတိုက်ကြတဲ့အခါမှာပေါ့နော်မြန်မာစိုးရမြန်မာစစ်တပ်ကရောဒီဘက်တခြားတိုင်းသားလက်နက်ကင်စစ်တပ်လေးရောပေါ့နော်အဲ့ဒီအချိန်မှာသူတို့တိုက်ရွာသူရွာသားလေးပေါ့အဲ့မှာရှိတဲ့ဒေသလူတွေကခံရတီသူတွေရဲ့အကူအညီချိုးဖောက်မှုတွေကကြောင့်ရှင်ဒီစစ်ပွဲနဲ့သက်ဆိုင်တဲ့ဟာမျိုးပေါင်းမှာပေါ်တာဆွဲခံရတာမျိုးလေးဒီငေးမြုံပိုင်းကိစ္စမျိုးလေးဒါမှမဟုတ်လို့ရှင်ဒီအတမအကျင့်ခံရတဲ့မှုတွေပေါ့နော်အဲ့လိုမျိုးအရာလေးကပို့ပြီးတော့အများတာပေါ့နေ့စဉ်နေ့တိုင်းသူတို့ကြုံရတယ်ပေါ့နော်ဒါပေမဲ့ရခိုင်မှာကြာရှင်ဒီ2019အရေးကိစ္စမဖြစ်ခင်2012မဖြစ်ခင်เนี่ยအရင်ကြီးကနေပြီးရောပေါ့နော်ဒီမွတ်စလင်တွေကြုံတွေ့နေရတာကြာရှင်ပို့ပြီးတော့ဒီချောက်သွားလို့မရဘူးပေါ့တနည်းအားတနည်းအားသွားလို့မရဘူးဒီပညာရေးစီးပွားရေးနဲ့ပတ်သက်ပြီးရောရှင်ပေါ့နော်သူတို့အခွင့်အရေးတန်းတူမရဘူးပေါ့နော်ဒါပေမဲ့လည်းအဲ့လိုပြောလို့ရခိုင်မျိုးလေးမှာလည်းဟိုပို့ပြီးတော့ကောင်းမွန်တဲ့ဟာမျိုးရနေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါဒီပြည်နယ်တစ်ခုလုံးကစည်ရဲမွေးတည်တဲ့အခါကျတော့သူတို့မှပညာရေးကျန်းမာရေးနှုတ်မှုရဲ့အကုန်လုံးကတော့နှိမ့်ကြပါပေါ့နော်ဒါပေမဲ့ဒီမွတ်စလင်တွေကျတော့ဘာပို့ပြီးတော့အခက်အခဲရှိလဲဆိုတဲ့အခါကျတော့သူတို့ကဒီ permission တွေအများကြီးလိုရတယ်ဒီခွင့်ပြုချက်တွေအစစ်အစနဲ့ဆွဲဟာကြာဒါပို့ပြီးတော့ခက်ခဲရပေါ့ဒါပေမဲ့ဒီအခုကိစ္စမှာကြာ2019မှာကြာလို့ရှိရင်ဒီဒဇုတစ်ဖွဲ့တော့ပေါ့နော်သူနေဒီအာစာဆွဲလက်နက်ကင်ဖွဲ့ရနေပြောရှင်ဒီအစိုးရစတန်နဲ့ဟိုရဲဌာနကနေပေါ့နော်တိုက်ခိုက်တယ်အဲ့ဒါမျိုးဖြစ်တဲ့အခါမှာအဲ့ဒါကိုနှိမ်နင်းတဲ့အခါမှာစတန်ကြာတော့ပေါ့နော်အလုံးရင်းနဲ့ပေါ့နော်အဲ့လိုလုပ်တယ်ဒါပေမဲ့မတူတာတကူอ่ะဗောနော်တခြားနေရာလေးမှာလည်းလုပ်ပြင်မဲ့ဥမာကချင်နဲ့တိုက်တယ်ပြင်မဲ့လည်းကချင် KI ကတိုက်လို့ဆိုပြီးအရှင်ကချင်လူမျိုးစုတစုလုံးကိုနှင်ထုတ်လိုက်တာမျိုးဒီတိုက်ထုတ်တာမျိုးမရှိဘူးဗောနော်ဒီမှာကျတော့ဒီအာစာဖွဲ့ရတိုက်တာနေပဲဒီလူမျိုးတစုလုံးဗောနော်အကုန်အတင်းကျပ်တွန်းထုတ်လိုက်တယ်လို့ဖြစ်တဲ့ဟာအဲ့ဒီနှစ်ခုကကွာမယ်လို့ထင်တယ်ဗောနော်အဲ့ဒါကြောင့်မလို့လေနိုင်ငံတကာဗောမြင်တဲ့အမြင်ကကွာတယ်လို့မြင်ပါတယ
်ဒီပြိပခါတွေဗောနော်ဖြည့်ရှင်းမှုအတွက်ဘလို့လက်တွေ့ကြတဲ့ချင်းကက်လှုပ်ဆောင်မှုမျိုးအကြံပေးခြင်းပါလဲ
အခုကကြာနိုင်ငံတကာကကြာလဲတစ်ဖက်တစ်ခါလေကြာလဲသူတို့လည်းသတင်းချက်လည်းမရဘူးပေါ့နော်အပြည့်အစုံမရအောင်မြေပြင်ချင်းတွေပေါ့ဘာလို့လဲဆိုတော့မြန်မာဆိုရဘက်ကလည်းဒီဘက်ကိုမသွားတွန့်ခွင့်မပေးထားရရှိရပါတော့အခုကအချင်းချင်းတစ်ဖက်နဲ့ကျမကြားအနေနဲ့ပေါ့နော်မြင်ရကြတော့ဒီနိုင်ငံတကာကကြာလဲဒါဖြစ်နေတယ်ဒါဖြစ်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်အတင်းပြောနေတယ်တစ်ဖက်မှာကြာလဲပြည်တွင်းကကြာလဲမဖြစ်ပါဘူးလုံးဝမဖြစ်ပါဘူးဆိုတဲ့ဟာမျိုးပြောနေတယ်ပေါ့နော်အဲ့ဒါကဘာလို့လဲဆိုတော့ဒီအချင်းနေမြေပြင်ချင်းတွေပေါ့မသွားဘဲနဲ့တစ်ဖက်ဟိုမြေပြင်ချင်းတွေပေါ့နော်မသွားဘဲနဲ့ဒါတွေဖြစ်နေရဆိုတာပြောတဲ့ဟာကြောင့်လဲခတ်တယ်မဖြစ်ဘူးဆိုတာညင်းဖို့လဲခတ်တယ်ပေါ့နော်အဓိကကြောင့်ရှင်ဒီနေရာကိုဖွင့်ပေးပြီးရောပေါ့နော်အဲဒီလွတ်ဗက်လိုက်မှုကင်းတယ်ပေါ့နော်လွတ်လွတ်လပ်လပ်ဆိုဆုံးစမ်းစစ်ဆေးမှုလေးပေါ့နော်လွတ်လွတ်လပ်ဟာလေးသွားခွင့်ပေးရမယ်လို့ထင်တယ်မဟုတ်လို့ရှင်ညာအခုလိုပဲပေါ့နော်တစ်ဖက်နဲ့တစ်ဖက်ကလည်းဖြစ်တယ်ဆိုပြီးတော့ပြောတယ်တစ်ဖက်လည်းမဖြစ်ဘူးဆိုရဲပြောတဲ့ဟာမျိုးပို့ပြီးတော့ပြဿနာလေးပို့ပြီးတော့ကြီးထွားစရာပေါ့နော်အမှန်တော့ဒီဖြစ်နိုင်နေသလိုရှင်ပေါ့တည်င်းချက်လက်ကတော့အရေးကြီးတာပေါ့နော်ဘာလို့မဆိုဒီမူဝါဒချမှတ်မယ်ဘာညာမူဝါဒချမှတ်မယ်ဆိုလို့ရှင်ပေါ့ဘယ်ကောင်းဆောင်မဆိုပေါ့နော်ဒီတည်င်းချက်လက်လေးကိုရရှိဖို့အရေးကြီးတဲ့ကြောင့်မလို့အခုချိန်နေရာဘာဖြစ်တဲ့နေဆိုတာတဲ့ပေါ့နော်ဒီနေရာလေးကိုသွားခွင့်ပြုလိုက်ရင်တော့ပို့ပြီးရောပေါ့နော်သိလာနိုင်မယ်ပေါ့နော်အဲ့လိုမျိုးတော့ထင်ပါတယ
်လူအခွင့်ရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူဆိုင်ကမြန်မာနိုင်ငံအစိုးရကိုဒီ ICC မှာတရားစွဲနိုင်အောင်လုပ်ဖို့တိုက်တွန်းသွားတယ်
ဒါတော့ဒီလိုလေတိုက်တွန်းတာဆိုမဲ့ तू อ่ะဒီလိုပေါ့နော်မြန်မာ ICC ပေါ့နော်ဒီ ICC ကဖွင့်မယ်ပေါ့ဖွင့်မယ်ဆိုလို့ရှင်ညာတော့နိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အချက်နှစ်ချက်ပေါ်မှာမှ तू อ่ะနိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အဲ့ဒီနိုင်ငံပေါ့နော် तू အရေးယူမယ်နိုင်ငံကဒီ State Party to the Rome Statutes ပေါ့ဒီ Rome Statutes ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဝင်ဖြစ်ရမယ်ပေါ့နော်အဲ့ခါကျတော့မြန်မာအဲ့လိုမှသာ ICC ကသူ့ဘာသာ ICC က ို့ဖွဲ့လို့ရမယ်ပေါ့နော်ဒီတိုင်းဝင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံကလက်မှတ်မထိုးထားဘူး ICC ကိုလက်မှတ်မထိုးထားတဲ့အခါကျတော့ဟို Rome Statute ကိုလက်မှတ်မထိုးထားတဲ့အခါကျတော့ ICC ကတိုက်ရိုက်တန်းဝင်လို့မရဘူးဒါပေမဲ့နောက်တစ်ချက်ရှိတယ်အဲ့ဒါကြောင့် UN Security Council ပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးကောင်စီပေါ့အဲ့ဒီကနေပြီးတော့သွားလို့ရတယ်ဒါပေမဲ့လည်းကုလသမဂ္ဂမှာတရုတ်နဲ့ရုရှားရဲ့အနေအထားကြောင့်မလို့ပေါ့နော်မြန်မာနဲ့သူတို့မှာဗီဒီယိုအနာရှိရတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတွေရော ICC ဝင်မှုအခြေအနေရပေါ့နော်လက်တလောမှာတော့ခံအောင်မယ်လို့တော့ထင်တယ်ပေါ့နော်အဲ့လိုမျိုးဟိုဝင်မှုမလွယ်ဘူးပေါ့အမှန်တိုင်းပြောရင်တော့ form သူကနောက်ဆုံးညဂျန်နိုဆိုက်တို့ဘာလို့ဆုံးဖြတ်တာကြတော့ ICC ရပဲဆုံးဖြတ်တာဟုတ်အဲ့လိုမျိုးခုံရုံးတွေရပဲဆုံးဖြတ်တဲ့ခါကြတော့ခုံရုံးကဝင်လို့မရဘူးဟိုဖွဲ့လို့မရဘူးဆိုခုံရုံးဖွဲ့လို့မရအောင်ဆိုရင်ခါကြတော့အရေးယူသွားတော့လည်းနဲ့ရောက်ခတ်မယ်ပေါ့နော်ဒါပေမဲ့တစ်ခုတော့ရှိတယ်ဘာလဲဆိုရင်အဲ့ဒီလိုမျိုးနိုင်ငံကခုံရုံးတွေကအရန်ချိန်ကြပြီးမှလည်းဟိုဖြစ်တာမျိုးရှိတယ်ပေါ့နော်ဥပမာဘော့စနီးယားရဘန်ညာဆိုလဲတိတ်မကြခင်ကမှလုံနိုင်တယ်အဲ့လိုမျိုးအချိန်ကြာကြီးချိန်မှာတကယ်တစ်ချိန်ချိန်မှာပေါ့နော်ဒီတရုတ်နဲ့ရုရှားကကိုယ့်ဘက်မှာမရှိတော့ဘူးဆိုရင်တော့ဒါကတော့ခုံရုံးတွေဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတ
ာ Yeah အခုဟို genocide တို့ ethnic cleansing တို့ဆွဆွဲနေတဲ့ဟာကိုကြတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဗာပြောခြင်းလည်းမရှိဟုတ
်အခုဒါတော့တော်တော်များနိုင်ငံကမှလေဒီအစိုးရတွေနဲ့ဒီကုလသမဂ္ဂတွေပေါ့နော်တုံးတာကြတော့သူ ethnic cleansing လို့တုံးတယ်ပေါ့မြန်မာဒီ American နာမ ethnic cleansing လို့တုံးတာဘာလို့ ethnic cleansing လို့တုံးတာလဲဆိုရှင် ethnic cleansing ကဟိုအမှန်တော့တရားဟိုသူကကျင့်ဝတ်တိတ်ခါပိုင်းရပေါ့နော်ဒီတိတ်ခါပိုင်းဆိုင်ရာအရာတုံးတဲ့စကားလုံးမျိုးဖြစ်တယ်ပေါ့နော်သူမှာဥပဒေအရာနိုင်ငံကဥပဒေမဟုတ်ဘူးသူကနိုင်ငံကဥပဒေနဲ့ဒီနိုင်ငံတစ်ခုဒီ ethnic cleansing ဖြစ်လို့အော်နိုင်ငံခုံရုံးမှာတရားစွဲတဲ့ဟာမျိုးလုံလို့မရဘူးပေါ့နော်။ဘာဖြစ်လို့ဆိုတော့ဥပဒေမဟုတ်ဘူးပေါ့နော်။ तू က morally ပေါ့ morality တိတ်ခါပိုင်းဆိုင်ရာရအချင်းတိတ်ခါပိုင်းဆိုင်ရာပြောတာမျိုးပေါ့နော်။အဲ့ဒါမျိုးဖြစ်တယ်။အဲ့ဒါဒါပေမဲ့ဒီနိုင်ငံတကာကလည်း genocide ဆိုတဲ့ဟာပေါ့နော်။တုံးတဲ့ဟာလူမျိုးသုံးတက်ဖြတ်မှုဆိုတဲ့ဟာကိုတုံးတဲ့ဟာလည်းအရန်ကိုသတိထားပြီးတုံးတယ်ပေါ့နော်။တော်တော်များလည်းသတိထားပြီးတုံးမှရတာပေါ့။ဘာလို့လဲဆိုတော့ဥပဒေပိုင်းဆိုင်ရာလေးဖြစ်နေတဲ့အတွက်ကြောင့်မို့လို့ကျမတို့က genocide လို့ပြောမယ်ဆိုရင်တက်တည်ပြဖို့အရန်အများကြီးလိုတယ်ပေါ့။ဥပမာဒီတရားဝင် UN မှာလုပ်ထားတဲ့အတိမတ်ပြုထားတဲ့ပေါ့နော်အတိမတ်ပြုထားတဲ့ genocide ဆိုလို့ရှင်နေပေါ့နော်။ तू ကတက်ဖြတ်မှုပေါ့နော်။ဒီမဟုတ်ဘူး။ကျမတို့နိုင်ငံသူတွေတော်တော်များများလူမျိုးသုံးတက်ဖြတ်မှုဆိုလို့ရှင်လူတွေအကုန်လုံးတက်လိုက်တာပေါ့နော်။အကုန်လုံးတက်အဲ့လိုမျိုး तू ကဥပဒေကြောင့်ရှင်အကုန်လုံးတက်เสียမလို့ဒစိတ်တစ်ပိုင်းဖြစ်စေအမ်ပေါ့နော်အကုန်လုံးဖြစ်စေပေါ့နော်။ပြီးလို့ရှင်နောက်တစ်ခုကကြောင့်ရှင် तू ကဒီလူမျိုးတစ်မျိုးဖြစ်တည်မှုတွေကိုဖျောက်ဖျက်တာကြီးလဲပါတာပေါ့နော်တက်တာတင်မဟုတ်ဘူးပေါ့ပြီးတော့နောက်တစ်ခုအဲ့မှာအဓိကနိုင်ငံတကာခုံရုံးနေမှာလေပေါ့နော်ဒီအပြစ်ချမှတ်တဲ့ခါမှာဒီပေါ်ထုတ်တဲ့ခါမှာအဓိကအခက်ခဲပေါ့နော်စင်ခေါ်မှုအကြောင်းအင်တန်ပေါ့နော်ဒီဒါဒီစိတ်လိုလဲရနဲ့လောက်တာမျိုးပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့လောက်တယ်ဆိုတဲ့ဟာမျိုးအဲ့ဒါမျိုးတက်တည်ပြဖို့အကြောင်းခက်တာပေါ့နော်အဲ့ဒါကြောင့်မလို့လေတော်တော်များများဂျန်နိုဆိုက်ဆိုတာသုံးမွားပေါ့နော်အရန်ဟိုသတိထားကြတာလို့မြင်နေပေါ့နော်ဒါပေမဲ့လည်း ethnic cleansing ပေါ့အဲ့ဒါကြတော့ဟို moral value ရပေါ့ဒါကကျင့်ဝတ်ပိုင်းဆိုင်တိတ်ခါပိုင်းဆိုင်ရဂီယူဆိုင်တယ်ပေါ့နော်အဲ့လိုမျိုးအတိတ်ပဲမျိုးပြောတာပေါ့နော်ဒါပေမဲ့ခြုံပြီးတော့ပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေရောဒီတခြားမြောက်ပိုင်းပေါ့နော်မြန်မာပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေရောအားလုံးကဒီ crime against humanity ပေါ့လူအမ်ဒီ
လ
ူသားတို့ပေါ့ကျွန်းလုံးနဲ့ရာဇဝမှုတွေပေါ့နော်အဲ့လိုမျိုးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါဗတ်တီအခုလိုလာရောက်ဖြေကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ကျေးဇူးတင်ပါ
ကိုညဉ့်ညံဆွေးနွေးတင်ဆက်တဲ့မြမရေးရာအထူးစီစဉ်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်။မချာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်တကြံအထူးအစီအစဉ်နဲ့အတူကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ19kHz 15653ညလိုင်းနိုမီတာ25kHz 11803ညနဲ့လိုင်းနိုမီတာ32kHz 9335တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာကဏ္ဍမှာတကြံအထူးအစီအစဉ်ကိုတင်ဆက်သွားမှာဖြစ်ပြီးကမ္ဘာတလွန်တူကြဆမ်းရသတင်းများအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်လှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့တမတော်ညဉ့်ညံရေးနဲ့ပတ်သက်လို့သဘောထားပြောင်းနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
လက်ရက်တိုင်းသားတပ်ဖွဲ့တွေထဲမှာတပ်မတော်နဲ့နားလည်မှုအရှိဆုံးရင်းနှီးမှုအရဆုံးလို့ယူဆနိုင်တဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့တပ်မတော်ကြားထိတွေ့တိုက်ပွဲတွေဆက်ဖြစ်လာပြီးတစ်ဖက်နဲ့တစ်ဖက်ဆွဆွဲပစ်တင်မှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့ April 10ရက်နေ့ကတော့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဟာအဲ့ဒီကရင်ပြည်နယ်ဖာပုံမြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးရှေ့လျားတဲ့သတင်းထုတ်ပြန်ချက်တစ်ခုမြောက်ဝတီသတင်းစာမှာဖော်ပြလာပါတယ်။တမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဘာတွေပါသလဲဒီထုတ်ပြန်ချက်အပါအဝင်လက်တလောတမတော်နဲ့လက်နက်ကန်တိုင်းသားအဖွဲ့တွေရဲ့ဆက်ဆံရေးအခြေအနေကိုကြည့်ပြီးတမတော်ရဲ့ညဉ့်ညံရေးလုပ်ငန်းစဉ်ပေါ်ထားတဲ့သဘောထားပြောင်းလဲစားပြုလာပြီလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာပါတာကတမတော်အနေနဲ့ကရင်ပြည်နယ်ဖပုံမြို့နယ်အတွင်းက15မိုင်အရှိရှိတဲ့ခေပူးရွာနဲ့လွယ်မှုပလောရွာဆက်သွယ်ထားတဲ့အရင်လမ်းကြောင်းဟောင်းကိုပြန်ပြေးပြုပြင်မွမ်းမံဖောက်လုပ်လို့တဲ့အကြောင်းရည်ရွယ်ချက်ကတော့ဒေတာဖွံ့ဖြိုးရေးနဲ့ဒေတာကန်ပြည်သူတွေအသုံးပြုနိုင်ဖို့တပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာဆက်သွယ်ဆောင်ရွက်မှုလွယ်ကူစေဖို့ဆိုပြီးဖော်ပြထားပါတယ်။ဒီအတွက်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေနယ်မြေကန် KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့စုကိုကြိုတင်အကြောင်းကြားညှိနှိုင်းမှု17ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ဒါ့ပြင်သက်ဆိုင်ရာနယ်မြေကန် KNLA တပ်ဖွဲ့စုကသဘောတူညီချက်ရခဲ့တယ်လို့ဖော်ပြမှတ်ထားတဲ့အတွက်သဘောတူညီချက်မရဘဲ2018ခုနှစ်မတ်လ4ရက်နေ့ကစပြီးလမ်းဖောက်လုပ်ရေးလုပ်ငန်းတွေဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒီအခါအားလုံးတိကျပြီးဖြစ်တဲ့အတိုင်းလမ်းဖောက်လုပ်ရေးပြဿနာကစပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ကြားထဲမှာဖြစ်ပွားတဲ့နောက်ပြဿနာတစ်ခုကတော့မူထရဖပုံခရိုင်ဒေသအရေးပေါ်ကူညီပေးရေး Meet အဖွဲ့ဝင်တယောက်ပြစ်ခတ်တေဆုံးသွားတဲ့ကိစ္စပါ။ဒါနဲ့ပတ်သက်ပြီး Meet ရဲ့ထုတ်ပြန်ချက်မှာတပ်မတော်နဲ့ကရင်တပ်ဖွဲ့တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသား2300ကျော်ထွက်ပြေးတိမ်းရှောင်နေရကြောင်းဒါကြောင့်အဲ့ဒီထွက်ပြေးတိမ်းရှောင်နေရသူတွေကိုအကူအညီပေးဖို့ KNU နဲ့အရက်သားတွေပါဝင်တဲ့ Meet အဖွဲ့ကိုဖွဲ့စည်းခဲ့ကြောင်းအဲ့ဒီအဖွဲ့တွေကလဲမူပလောရွာသားအသက်42နှစ်အရွယ်စောအုံမူဆိုသူဟာရွာအပြတ်မှာတပ်မတော်ရဲ့ပစ်ခတ်မှုကြောင့်တေဆုံးသွားခဲ့ကြောင်းဒါဟာတပ်မတော်အနေနဲ့ NCA တနိုင်ငံလုံးဆိုင်ရာပစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုချိုးဖောက်ယုံကလူခွင့်ရေးကိုပါချိုးဖောက်တယ်ဆိုပြီးဆွဆွဲထားပါတယ်ဒါပေမဲ့တက်မတော်ဘက်ကတော့အဲ့ဒီလူနာမည်ဟာဆော့ကလိုပါဆိုသူဖြစ်ပြီးနှောက်ရက်ပစ်ခတ်ဖို့နဲ့မိုင်းထောင်ဖို့ကားလမ်းပေါ်ရောက်လာတာကြောင့်ပစ်ခတ်ဖမ်းဆီးရာကနေတိတ်ဆုံးသွားတာဖြစ်ပြီးသူစီကဘုံသီးတွေတိမ့်ဆီးရမိတယ်လို့ထုတ်ပြန်ထားပါတယ
်အခုလိုပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာတော့ပစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးတွဲစောင့်ကြည့်ရေးအဖွဲ့ GMC ဆွေးနွေးပွဲကနေတစ်ဆင့်နှစ်ဖက်တွေ့ဆုံမှုစီစဉ်ကြတယ်လို့ဆိုပါတယ်ဒါပေမဲ့တွေ့ဆုံမဲ့ရက်မှာနေမြေကန် KNLA တပ်မှငါတပ်မှမူပါဝင်တာမရှိတဲ့အတွက်ဆွေးနွေးမှုကိုရွှေ့ဆိုင်းလိုက်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီး KNU ဘက်ကတော့တပ်မတော်နဲ့ညှိနှိုင်းတိုင်ပင်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့ဘက်မှာ MAND ဆိုတဲ့အဖွဲ့ဖွဲ့စည်းထားတဲ့အကြောင်းအဲ့ဒီအဖွဲ့ဟာ KNLA တစ်ခုလုံးနဲ့တပ်မ9ခုစလုံးကိုကိုစားပြုကြောင်းအဲ့ဒီအဖွဲ့ထဲမှာတပ်မတော်ဘက်ကပြောတဲ့တပ်မဟာငါတပ်မှမူငကိုကလေးကမပါတဲ့အကြောင်း တမရုံနဲ့ညှိမဲ့အထဲမှာနေမီကန်တမန်ငါအရာရှိတယောက်ပါဝင်ပြီးဖြစ်တဲ့အကြောင်းပြန်ပြီးရှင်းလင်းထားတာတွေ့ရပါတယ်တမရုံသတင်းမှပြန်ကြေးအဖွဲ့ထုတ်ပြန်ခြင်းရဲ့ဤကုံပိုင်းမှာတော့တမရုံဘက်ကတော့တစ်ဖက်ကနေလမ်းဟောင်းပြပြင်တာဆက်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အခြားတစ်ဖက်ကလည်းစဉ်းစားညှိနှိုင်းသွားမယ်လို့ဖော်ပြခဲ့ပါတယ်
ဒီဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကရင်လက်နက်ကင်တွေဘက်ကသဘောတူချက်မရပဲတက်မတော်ကလမ်းဖောက်လို့ထိတွေ့ပစ်ခတ်မှုတွေဖြစ်ရတယ်ဆိုတာထင်ရှားပါတယ်ထိတွေ့မှုတွေဖြစ်တဲ့အတိုင်းလဲတက်မတော်ဘက်ကလမ်းဖောက်လို့ရေးကိုဆက်ပြီးလုပ်မယ်လို့အတိအလင်းကြေညာတာတွေ့ရပါတယ်တက်မတော်ဘက်ကအသုံးနှုံးကိုကြည့်ရင်ငြင်းချင်ရင်တစ်ဖက်နဲ့တစ်ဖက်နားလည်ယုံကြည်မှုရှိရေးဆိုတာထက်မိမိတက်များအုပ်ချုပ်မှုကိစ္စဆောင်ရွက်ရာတွင်အစဉ်ပြေစေရေးဆိုတာကိုပိုးပြီးဦးစားပေးပုံရပါတယ်ဒီလန်းဒေတာကန်တွေအသုံးပြုဖို့ဆိုတာကတော့တိတ်ပြီးသဘာဝမကျလှပါဘူးအကြောင်းကတော့လမ်းဖောက်လို့ထိတွေ့တိုက်ပွဲဖြစ်ရတာကြောင့်ဒေတာကန်ထောင်ထဲချီစစ်ပြေးဒုက္ခတွေတွေဘဝရောက်နေရပြီးဖြစ်လို့ပါပဲပြောရရင်ဒီလမ်းဖောက်လို့ရေးပြဿနာကြောင့်ရင်းနှီးခဲ့တဲ့ယုံကြည်ခဲ့ကြတဲ့တက်မတော်နဲ့ KNU အကြားဆက်ဆံရေးမှာအခုထစ်တွေရှိလာပြီးဆိုတာပါပဲအခြားတစ်ဖက်ကိုကြည့်လိုက်ရင်လည်းတက်မတော်ဟာ NCA လက်မှတ်ထိုးထားပြီးအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ပြင်နေတဲ့ RCSS SSA ရှမ်းတပ်ဖွဲ့မွန်ပြစ်စ်ပါတီတို့နဲ့လည်းအဆင်မပြေပါဘူး RCSS SSA ကကျင်းပဖို့ပြင်ဆင်ထားတဲ့လူမှုတွဲဆောင်ပွဲတွေရပ်ဆိုင်းထားရပြီးနောင်ဘဲတော့ကျင်းပနိုင်မလဲမှန်မှန်းဆနိုင်သေးပါဘူးအလားတူမွန်ပြစ်စ်ပါတီကလုံးမဲ့လူထုတွဲဆောင်ပွဲတွေကိစ္စမှာလည်းတက်မတော်နဲ့ညှိနှိုင်းမရဖြစ်ခဲ့ပါသေးတယ်။အခုမွန်ပြစ်စ်ပါတီဘက်ကလူထုတွဲဆောင်ပွဲတစ်ခုသူ့ရဲ့နယ်မြေရေးချောင်းဖျားမှာကျင်းပခဲ့ပါတယ်။သူ့နယ်မြေမှာသူကျင်းပတာဖြစ်တော့ဘာပြဿနာမှပေါ်စရာအကြောင်းမရှိပါဘူး။ဒါပေမဲ့ဆိုရနယ်မြေအတွင်းကျင်းပမဲ့လူထုတွဲဆောင်ပွဲကိစ္စကိုတော့ညှိနှိုင်းရအောင်မှဖြစ်ပါတယ်။ညှိနှိုင်းလို့အဆင်မပြေရင်ရှမ်းတက်ဖွဲ့လိုပဲပြဿနာတွေဆက်ပေါ်နိုင်ပါသေးတယ်။ဒါဆိုရင်21ရာစုပင်လုံညီလာခံဆိုတာလေကျင်းပဖို့ဖြစ်နိုင်အောင်မှာမဟုတ်ပါဘူ
း။အခုလို NCA လက်မှတ်ထိုးထားပြီးသားတိုင်းသားလက်နက်ကင်တက်ဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးအဆင်မပြေဖြစ်နေတာကောင်းတဲ့ကိစ္စမဟုတ်ပါဘူး။လက်မှတ်ထိုးထားပြီးသားအဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပိုပြီးယုံကြည်ပိုပြီးရင်းနှီးပိုပြီးနားလည်ငြိမ်းချမ်းရေးပိုပြီးခိုင်မာလာရမယ့်အစားတန်တရားစိတ်တွေကြီးမားတဲ့အရင်အခြေအနေမျိုးပြန်ရောက်သွားစေပါတယ်။လက်ရှိ NCA လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်အဖွဲ့တွေကလည်းဒီအခြေအနေကိုစောင့်ကြည့်နေတဲ့အတွက်အကျိုးဆက်ကမကောင်းနိုင်ပါဘူး။ဒါအပြင်လက်ရှိချိန်ကချင်ပြည်နယ်ထဲမှာတပ်မတော်နဲ့ KIA ကချင်လက်နက်တပ်ဖွဲ့အစီပြောက်များတဲ့တိုက်ပွဲတွေဖြစ်ပွားနေပါသေးတယ်။တပ်မတော်ဟာလက်နက်တိုင်းသားတစ်ဖွဲ့နှစ်ဖွဲ့နဲ့ယုံကြည်မှုမရပြိပခဖြစ်ပွားနေတယ်ဆိုတာမျိုးကိုနားလည်လက်ခံလို့ရနိုင်ပေမဲ့အဖွဲ့အများစုနဲ့ထိတိုက်တိုးနေတာမျိုးကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့အလားအလာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့တကြံအထူးစီစဉ်ကိုနားဆင်နိုင်ပါပြီ။
သာသွင်းဒီပွဲမြို့မြို့ကြွားကြွားစီရိုတန်ညာမဆဲနေဦးတူလားလောကကြီးမှာပျော်တယ်ဗျာအတာပွဲမှာဆုံတွေ့ရမိုးကောင်းငင်မှာတဲနေလားဗာမြေခွေမောင်နဲ့နှမနေနေလားရွှေနဲ့မြကြုံကုန်ရှုမွားချောချောမောမောတလားပါပါကာကာမမကိုတိုင်က
မင်္ဂလာတကြံရက်မြက်ချိန်ခါဖြစ်ပါစေရှင်နှစ်တစ်နှစ်ရဲ့ကောင်းခြင်းဆိုခြင်းဖြူခြင်းညစ်ခြင်းတွေကိုထားခဲ့ပြီးတော့နှစ်သက်တစ်နှစ်ကိုမင်္ဂလာရှိရှိဖြတ်တန်းကြနိုင်ဖို့အတွက်အတာရင်နဲ့စေကြောတန်းစင်ကြတဲ့အချိန်ခါလေးဖြစ်ပါရင်နော်ဒီလိုမင်္ဂလာရှိတဲ့အချိန်ခါမှာမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးတွေရေးပို့လာတဲ့သောရရှင်တွေကို VOE ကအထူးကျေးဇူးတင်ပါတယ်လို့ပြောပါရစေပျော်ရွှင်ပါစေဆိုပြီးတော့ Facebook မှာ comment တို့လေးရေးလာတဲ့သူကတော့ Zone Fair ဆိုတဲ့သောရရှင်ဖြစ်ပါတယ်တကြံရင်နဲ့အတူကြည်နူးပွဲနှစ်သက်မင်္ဂလာဖြစ်ပါစေနော် VOE တဲ့ရင်းနှီးမြေသားဆိုတဲ့တော်ရချင်းကလည်းမင်္ဂလာပါ view you wine တော်သူ wine တော်သားတွေအားလုံးနှစ်သက်ကူမှာရှင်လန်းချမ်းမြေကြပါစေလူသားအားလုံးလည်းဘေးရန်ခက်သည်ကင်းငြိမ်းကြပါစေဗျာတဲ့ဟုတ်ကဲ့ပါတော်ရရှင်ဒီအခုလိုဆူတောင်းပေးသလိုအားလုံးတွေကြည်နူးပွဲနှစ်သက်ချင်းခါဖြစ်ပါစေနော
်အစာပွဲမှာဆုံးတွေ့ရမင်းမရနိုင်ဘူးဗျာဒီလိုချိန်မှာတွေ့ကြရဘုမာဘူးတဲ့ဗျာသာပွဲမှာဆုံးတွေ့ရမင်းမရနိုင်ဘူးဗျာဒီလိုချိန်မှာတွေ့ကြရဘုံမဝင်ရဲ့ဗျာသူတို့ပါပါမြူးမြူးချွတ်ချွတ်တည်တယ်လာလာသူတို့ပါပါမြူးမြူးချွတ် ka le le pwe thu ya ka ka ma ma ku dai ka
ဒါဝင်ဒီပွဲမြို့မြို့ချွာချွာစီရိုတန်ညာမဆဲနေဦးတကူလာလောကကြီးမှာပျော်တယ်ဗျဒါပွဲမှာဆုံးတွေ့ရမိုးကောင်းငယ်မှာခြေနဲ့လာဗာမြစ်ခွေမောင်းနဲ့နှမနေနဲ့လာရွှေနဲ့ညတော့မကုန်ရှုမွားချောချောမောမောတလာပါပါကကဗမာကိုယ်တိုင်မနက်ကမှာကျင်းပနေတဲ့တကြံပွဲတော့ဗရဝဝနဲ့မုံလုံးရေပေါ်ကိုလွမ်းနေရတဲ့သူတွေကတော့အဝေးရောက်မြန်မာတွေပဲဖြစ်ကြပါလိမ့်မြမာပြည်ကနေပြီးတော့တကြံမကြခင်ကမှ American ပြည်အောင်စုဖော်ဝင်မျိုးကနေရင်ကိုပြန်ရောက်လာခဲ့တဲ့ဝိုင်းရဲ့အဆိုတော်ကြီးမမအေးတယောက်လေးမြမာမီကတကြံကိုလွမ်းနေနေရပ
ါယောရှင်နာရဲ့ဒုမြတ်တွေတောင်းစုမြစ်တာဝေ
မာစင်သားစီသားချာစီခွန်တို့ဆက်ရပြီ
ယောရှင်နာရဲ့ဒုမြတ်တွေတောင်းစုမြစ်တာဝေ
မာစင်သားစီသားချာစီခွန်တို့ဆက်ရပြီ
လောင်မာစီရဲပါစေချမ်းချမ်းချမ်းနဲ့ပြည့်ညံ့ရေ
အီးပါစေပပလီချမ်းချမ်းချမ်းနဲ့ပြည့်ညံ့ရေ
ဆူတောင်းကလို့ဆက်ရပြီပြောင်းမယ်မနဲ့မတွေ
ပြောင်းမယ်မနဲ့မတွေဆူတောင်းကလို့ဆက်ရပြီပန်းတော့တွင်ဝင်ဝေးတင်းပြန့်ကကြိုင်နေ
ပန်းစင်ကပေးမလို့နှစ်စင်းလက်တိုင်းတွေ့ဆုံးပါရဲ
့မမအေးရေမင်္ဂလာတစ်ရံပါ
အေးမင်္ဂလာရှိတဲ့ညမှာပဲကွယ်။ဟု
တ်ကဲ့။အန်တီအေရိုကိုနေနေတဲ့ဒီ4 wind data မှာအခုအေးနေတယ်ဆိုတော့အန်တီတကြံရဲ့အငွေ့အသက်တွေခန်းစားရလားအန်တီ။အတကြံအငွေ့အသက်တွေဖြစ်ပေါ်လာအောင်ညမှာအတိုင်းဝိုင်းကဖန်တီးတာမျိုးလုပ်ပါလား
။လုပ်ပါတယ်။အန်တီကကြံခဲ့တဲ့တောက်ကြံတွေကပြန်ရုပ်တယ်ကွယ်။အဲ့ခါကျတော့အဲကြံခဲ့တဲ့စနေနေ့ကတော့အဲဓမ္မရကိတဆိုတဲ့ဘုံတော်ကြီးကျောင်းမှာပကြီးပူတော်ပဲလုပ်တယ်။ပြီးတော့အဲ့ပူတော်ပဲပြီးတဲ့ခါကျတော့ကလေးတွေအဲ့မှာသူကြကကြသိညာတောင်းကြတယ်။အခုစနေနေ့ပြီးခဲ့တဲ့စနေကတော့ဒီမှာနေရုံကျောင်းဆိုတာရှိသေးတယ်လေဒီမှာပုံကြီးကျောင်းနေအများကြီးရှိသေးသဖြင့်အဲ့တော့အခုဟိုသူရုံကျောင်းကနေပြီးတော့တက်ကြီးပူတော်ပဲကို၃နိုင်မှလုပ်ခဲ့တယ်အဲတနင်္ဂနွေနေ့ကျမှပဲသူကဟိုရေကစားတဲ့ပွဲလုပ်မယ်တနင်္ဂနွေနေ့ကိုပန်းရတယ်ဆိုတာနေပူပဲလို့သူကသဘောပေါက်ပြီးတော့ပန်းရတယ်ပြောတာပဲတို့ရတော့အော်မနေ့ကတော့ဘိုးရင်ညကြီးရွာတာနဲ့အေးနေတယ်သူလား
ဟုတ်ကဲ့
ဘယ်လိုမျိုးကစားကြမလဲမသိပါဘူးကွယ
်ဟုတ်ကဲ့
ကစားတော့ကစားကြမှာပါပဲ
ဟုတ်ကဲ့အန်တီ
အဲ့ဒီမှာလောက်ကြတာပေါ့
ဟုတ်ကဲ့အန်တီဟိုဒီသမီးတို့အမေရိကန်အရှေ့ကျန်းဟိုဒီဝါရှင်တန်ဒီစီဘက်မှာတော့တကြံဆိုရင်လေဟိုဂျွန်လလောက်ပေါ့နော်နည်းနည်းလေးနွေးတဲ့ရာသီကိုစောင့်ပြီးတော့မှအဲ့မှာတကြံပွဲဆိုပြီးတက်တက်ထက်လုတ်တယ်ဟိုရာသီဥရလည်းတော်တော်အေးနေတော့လေဆိုတော့အန်တီတို့ဘက်မှာတော့တစ်ချိန်နဲ့ပဲလုတ်တယ်နော်အခုကဟိုအေးနေသေးတယ်ဆိုတော့လည်းမနိုင်ဘူး
အန်ဒီကဒီဒီရောက်တော့လေဟိုပြုတ်ဒီမျိုးတွေတော်များနေခဲ့ဥပါတယ်ဒီဟုတ်မှကြတော့သူကတက်တက်ဟိုဘယ်တော့မှတရင်ရုပ်ပြီးမှတခါလုတာလဲကျုံနေအရခိုင်စကြအများကြီးရှိတယ်နောက်ပြီးတော့ဟိုဘယ်ရက်ကလည်းမဟုတ်ပေါ့နော်သူသိရဟိုအဲ့ဒီပေါ့နွေရက်ချင်းမှလုတာရှိခဲ့တယ်ဒီပုံကကြတော့ငကူမူလာအန်ဒီတွေမလာခင်တုန်းကတော့ဟိုနွေရက်ရက်ချင်းမှလုတယ်တဲ့ဒါပေမဲ့ဒီရောက်ပြီးတော့ဟိုဒီငါနှစ်လောက်ကသူကဒီ73ရက်နေပေါ့နော်အိမ်မြမာတွေနဲ့အတူတိုက်ပြီးလုတာတော့သိပ်ကြသေးပါဦး
ဟုတ်ကဲ့အန်တီအဲ့ဒီလိုမျိုးမြန်မာနိုင်ငံနဲ့အဝေးမှာအန်တီအနေနဲ့ရပါမယ်လေဒီလိုမြန်မာရိုးရာဒလေထုံးစံဟိုမြန်မာငွေတက်နဲ့ရရှိဖို့ဟိုတကြံပွဲတော်လိုမျိုးလုပ်တယ်ဆိုတော့ဟောဟိုမြန်မာတကြံကိုလွမ်းနဲ့အစိတ်ကပျောက်သလားအန်တီဒါမှမဟုတ်ဘလို့ခံစားရပါလဲ
သမီးရဲ့သိညာဆိုတော့ဟိုရိုးရင်းချင်းစီကနေပြီးဒီချိန်ဒီကာလဆိုရင်တို့နိုင်ငံမှာတော့သိညာကြနေပြီဆိုတဲ့အစိတ်ကလူတိုင်းမှာရှိတာပဲအန်တီလည်းရှိတာပေါ့အန်တီဆိုလို့ရှိရင်ကသုံးနှစ်လောက်ကိုသိညာဟိုမှာကြုံတာပဲလေဒါပေမဲ့အခုကျတော့ပြန်ရောက်လာတဲ့အခါကျတော့တင်ညာနဲ့လွဲလာတယ်ဒီနေ့ကျတော့ဟိုလွန်းစရာလေးတောင်ဖြစ်နေပြီ
။တကြဆိုရင်အန်တီစိတ်ထဲမှာလေးကြားရောင်နေတဲ့သချင်းလေးများရှိလား။အန်တီဆိုတာပဲဖြစ်ဖြစ်သူများဆိုတာပဲဖြစ်ဖြစ်ပေါ့လေ
။အာတကြသချင်းတို့ကအများကြီးပဲဟေးတို့ငငယ်တော့ဆိုနှစ်သိချင်ဦးလို့ဟာလို့ကိုဝင်ရို့ဆိုလိုက်တော့ Facebook မှာတက်နေပါတော့
။ဟုတ်ကဲ့အန်တီအဲ့ဒါဆိုရင်အန်တီအေးကိုအားလုံးတတိယနေကြမယ်ပရိသတ်ကိုစားရောပေါ့နော်။ဟိုမင်္ဂလာနှစ်သိချင်ခါမင်္ဂလာရှိပျော်ရွှင်ပွဲကောင်းတဲ့တကြအချိန်ခါဖြစ်ပါစေလို့ဆုတောင်းပေးကြပါရရှင်။
ဒီကွာလဲဆူတောင်းပါပဲမြန်မာမာဒီနေ့မရှိနိုင်မယ်လို့လေလို့ Facebook ကနေပြောလေအဲ့ဒီကမန္တလေးကဖွင့်ပွဲကရန်ကုန်ကဖွင့်ပွဲကတွေ့ကြပါလေလမ်းပြောကြည့်လို့ရလေဝင်းသာရတာပေါ့ကိုတိုင်ကိုပြီမှာပါပဲပြီးတော့စီစီကားကားနဲ့ပြောရွှင်နဲ့ရှိရပါသေးပေါ့နော်နှစ်သိက်ကိုလည်းကောင်းကောင်းမွန်နဲ့ကျုံနေရပါသေးလို့ဆိုပြီးဆူတောင်းရတာပါပဲရှင်
Sharon no menadi banar ga yak khevi beya tu zati pan le mdi do ka twevi nika pe de me leisa ye re so lo pyak kon me mami do khata la dewi Sharon no menadi banar ga yak khevi beya tu zati pan le mdi do ka twevi nika pe de me leisa ye re so lo pyak kon meamiro katalani yalli mena thia tha aun twa de ba di honia twe no no di nia twe no no minna ji lwan sat ka nete ku le bi ta min thami le twe bu lo khat di sham no minna ji bandar ga yak khe bi be ya tu sa ti pa le ma ti do khat twe bi nika pire milisa iri solo pyakombi mami no katala dewi
tajan yak pi so myama nangan ga yak la de tajan bon ni video bon ni ko chi pi lo lwan phin ni ya de jamaru ko sa yee la de tora chin ga do shan ji phit par de tu ga mingla nit tit chin ga do myama ba de hoke ba shin di tora shin tri pe de lo myama nangan ma mingla nit tit chin ga phit par de no shwe myaw la so de tora chin ga le mingla ba view mitazu နှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်။နောက်ထပ်နာမည်မရေးထားတဲ့သောရဆင်တစ်ယောက်ကတော့ရှိုးပွဲလေးတွေဗားလေးတွေတိုက်ရိုက်ပြပါတယ်။သူကဒီနှစ်တစ်ကြိမ်မှာအိမ်တွင်းအောင်းနေရတဲ့ဘဝမျိုးပါဆိုပြီးရေးလာပါတယ်။မင်္ဂလာရှိတဲ့နှစ်သက်မှာဆုတောင်းပေးလာတဲ့ view ရေသောရဆင်နေတဲ့မှာမတ်ထွေးကတော့မင်္ဂလာပါ။တကြက်နှစ်သက်မှာပြည်ရင်းပြည်ပေါင်းမှာရှိတဲ့မြမပြည်သူပြည်သားတွေအားလုံးစိတ်ချမ်းသာကိုကျန်းမာရှိကြပါစေဆိုပြီးဆုတောင်းပေးလာပါတယ်။
Dinya ne o tu po tu po tu da myo da ya
Dinya me mya tu po tu po tu ma ye no ya
Wingan tan song tu po a yong phyo pi da
Me ro go le tu po ma ba si khanya
Dinya ne o tu po da myo da ya
Dinya me mya tu po ma ye no ya
Wingan tan song tu po a yong phyo pi da
Me ro go le tu po tuပါစေခင်ဗျာဘရတ်တွေဝင်းတဲ့ရွှေလူတူပူတူလဲပါ
မြင်လေပြူပြူစောကားမြူတူပူတူမြင်တာ
မြင်ချင်ရေးရာအေးရာ
မြင်ချင်ရေးရာအေးရာ
ဆွေဆွေလောင်းမတူပူတူပူတူလဲမြူသည်ချစ်ချီသိညာခါ
ဧတမစိတ်လဲရှင်လန်းချမ်းမြေ့အောင်လို့တကြံအလွန်းလေးပြေအောင်လို့ခုတလောတကြံတချင်းလေးတွေပဲဖိပြနားထောင်မိနေရပါအစိုးရဖြိုးပြေဆုံးဝါရင်မျိုးသမီးအစိုးရတွေနဲ့တွဲဖက်ပြီးတော့တကြံတချင်းလေးတွေစမ်းတက်တည်ဆူထားတာအမတမနားထောင်လို့ကောင်းပါရဲ့နော်ဟိုးရင်တွေကခက်စားလာခဲ့တဲ့တကြံတချင်းတွေကိုပြန်ပြီးတော့တည်ဆူပေးတဲ့အစိုးရတွေအားလုံးကိုလည်းစိတ်ထဲမှာကျေးဇူးတင်မိပါတယ်ဆန်ရေးဆိုတဲ့တော်ရရှင်ကနှစ်တင်မှာ view ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာပျော်ရွှင်စိတ်ကြည်လင်လန်းလန်းကြပါစေရှင်နဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပြရစေရှင်မေမေဆိုတဲ့တော်ရရှင်ကတော့ view ရဖွဲ့သားတွေနှစ်တက်မှာရှင်လန်းကြပါစေလို့ဆုတောင်းပေးလာပါတယ်
။ Danger lay the views are three ညင်ညင်ခီတာတွေဆောင်းခြင်းလို့မေ
ပြောင်းသွေးသူရှင်နှွေရင်ကပေါ်သွေးငယ်တကြံမလာပေါ်ဆွေပြောစေခြင်း
ပြာနေနီဝါဝါဝေးစာမျိုးလို့လေပေါ်တယုံပေါ်တယုံမမျိုးဆုံးနဲ့ပြီ
ခြေမမာလာပန်းဦးရင်ချူမကြီးအောင်ပြီ
နေကူပြည်နဲ့ဝိငဲမောင်လန်းချွေယူယူပြာပြာနေနီဝါဝါဝေးစာမျိုးလို့လေပေါ်တယုံပေါ်တယုံမမျိုးဆုံးနဲ့ပြီ
ခြေမမာလာပန်းဦးရင် chung mình nhìn ao mê
nè cú yên nè nguy nga màu lan suy
ကျမတို့များရေလို့ဆိတ်လို့လည်းလို့မပြောနိုင်သူတွေကမြန်မာနိုင်ငံရဲ့တနေရာမှာရှိကြပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကြီးတွေမှာတော့ကိုဆိုတဲ့သောရရှင်ကကျွန်တော်တခုလောက်မေးပြရစီပါတယ်တကြံအလုတ်ပိရက်တွေကကချင်းပြည်နယ်ဖားကံမှာအကျုံးမဝင်ဘူးလားတဲ့တက်ဆိုင်ရာလူကြီးမင်းများခင်ဗျာဆိုင်နေဆိုရင်ဘာလို့ပိတ်မပေးတာလဲလောကားကနှစ်ဆလဲရတာမဟုတ်ပြောပြရင်လည်းအလုတ်ဖြုတ်ပစ်တယ်လို့ရေးလာပါတယ်ဖားကံမှာအလုတ်သွားလုပ်နေတဲ့ကြောက်တူးသမားတွေတကြံရက်တင်မှာပါအလုပ်ဆင်းနေရပုံပေါ်ပါတယ်နော်စလိုက်မော့ဆစ်ချင်းဆိုတဲ့သောရရှင်ကလည်းတိုင်းသားနယ်မြေမှာ cherry တွေရန်နံဆွဲနေတာတွေခဏမေးထားကြတာပေါ့ဆိုပြီးတော့စိတ်မကောင်းတဲ့လေတန်းနဲ့ခန့်ကောက်ရေးလာတာပါမြေမောင်ချစ်တဲ့ဆောင်းဆိုတဲ့သောရရှင်ကလည်းတကြံပွဲအတွက်တော့ပြောပါတယ်တဲ့ဒါပေမဲ့မြမပြည်မြောက်ဖက်မှာတော့အသက်ကိုလူပြောပြေးလွှားနေရတယ်ဗျာလို့ပြောလာပါတယ်အားလုံးတွေဒီနှစ်ဘေးကင်းပြီးတော့မင်္ဂလာရှိတဲ့တကြံချင်းကဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကျမတို့တနင်္ဂနွေနေ့တိုင်းတင်ဆက်ပေးနေတဲ့ VOE မြမပြည်ကပေးစာများအစီအစဉ်ကိုလေးလိုင်းကနေတိုက်ရိုက်နားမစင်လိုက်ရဘူးဆိုရင်တော့အင်တာနက်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะ
သူပြောရှင်တော့မပြုံးငယ်တကူလုံးမင်းချောလာပူတယ်မြို့မနဲ့တမိတဲ့ဖွားသူဆိုတော့မဲ့ကွယ်
နမပြုံးငယ်တကူလုံးပင်ချောလာပူရင်မြမနဲ့တမီရင်ဖွာသလိုဆိုတော့မဲ့ကွယ
်မောက်ကလေးတစ်စားကနဲ့ဆောက်လို့ပေးတာမဟုတ်ဘူးကွယ
်အမောက်ကလေးတစ်စားကနဲ့လှုပ်လို့ပေးတာမဟုတ်ဘူးကွယ
်ရင်စားစားနဲ့ရင်လိုက်ရတာဝိစာပါပဲလုံးတင်တယ်
ဘ
ာဧတနာကျော်ရဲ့တကြံအထူးအစီအစဉ်နားဆင်ရပြီးခုကတော့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းညံ့ကတင်ဆက်မှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ selfie ဓာတ်ပုံလှလှလေးတွေရိုက်ပြီးလူမှုကွန်ရက်ပေါ်တင်တဲ့ခေကြီးတဲ့မှာ Museums of Selfie ဆိုပြီးအမေရိကန်ပြည်ထောင်စု LA မြို့မှာဖွင့်လှစ်လိုက်ပါတယ်ထိုင်းနိုင်ငံကအငိမ့်စားရွယ်အသက်ကြီးပိုင်းတွေအင်္ဂလိပ်စာနဲ့ကိုလက်လှူရှားအားကစားသင်တန်းတွေတက်နေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံ့နဲ့အတူမိုက်ဤတန့်စင်တို့ကတင်ပြမှာပါ
ဘဘသားကိုဓာတ်ပုံရိုက်တာ selfie ဆွဲတယ်ဆိုတာအမှုပညာတရဖြစ်လာပါပြီ။ရှိတော့အမျိုးမျိုးအဓိကရိုက်တတ်တဲ့ပုံစံအမျိုးမျိုးကိုဘသားကိုဓာတ်ပုံရိုက်ပြီးတော့ဆန့်ထားတဲ့လက်လေးကိုဖျက်ထုတ်ရတာကလည်းပညာတစ်ခုဖြစ်နေပါတယ်။အရေးကြီးဆုံးကတော့ဒီ selfie တဲမှာပျော်ပျော်လေးနေဖို့ပါပဲ။ဓာတ်ပုံ selfie လှလှလေးရိုက်ပြီးတော့လူမှုကွန်ရက်ပေါ်တင်တဲ့ခေတ္တတဲမှာ Museum of Selfie ဆိုပြီးတော့ American ပြည်အောင်စု Los Angeles မြို့မှာဖွင့်လှစ်ထားပါတယ်။အဲ့ဒီပြတိုင်းမှာဆိုရင်ဓာတ်ပုံ selfie တွေရိုက်နိုင်တဲ့ပြကန်းတွေပါဝင်ပြီးတော့ကိုဘသားကိုဓာတ်ပုံရိုက်တာဘလို့ခေစားသားသလဲဆိုတဲ့သမိုင်းကြောင်းကိုလည်းလေ့လာနိုင်ပါတယ်။ကိုကြုံရတဲ့ဖြစ်ပျက်တွေကိုဓာတ်ပုံမရိုက်ထားမီးရင်ဒါမျိုးမဖြစ်ခဲ့ဘူးလို့ပြောနိုင်တဲ့ခေတ်ကြီးထဲမှာဒီပြတိုင်းထဲမှာ selfie ဓာတ်ပုံရိုက်ဖို့ကိုတိုက်တွန်းအားပေးထားပါတယ်။ပြတိုင်းရဲ့အစမှာတော့ကြည်မှန်တွေနဲ့စတင်ထားတာဖြစ်ပြီးတော့ mirror selfie ရိုက်ဖို့အတွက်အသင့်တော်ဆုံးမှာမိုးမြော်တိုက်ကြီးတွေရဲ့ထိတ်ဆုံးကိုရောက်နေတဲ့ခံစားမှုမျိုးကိုရအောင်ဖန်တီးထားတဲ့ selfie ရိုက်ရတဲ့နေရာတွေနဲ့ကဘာကျော်ပကြီးတွေဗဘူးရုပ်တွေနဲ့ selfie တွဲရိုက်နိုင်အောင်ဖန်တီးထားပါတယ
်။ထိုင်းနိုင်ငံကအငိမ့်စားရွယ်အသက်ကြီးပိုင်းတွေအင်္ဂလိပ်စာနဲ့ကိုလက်လှုပ်ရှားအားကစားသင်တန်းတွေတက်နေကြပါတယ်။ဘန်ကောက်မြို့မြောက်ပိုင်းမှာရှိတဲ့အယုဒ္ဓယခရိုင်မှာအခုလိုသင်တန်းတွေဖွင့်လှစ်ပေးတာဖြစ်ပြီးတော့အသက်ကြီးတဲ့သူတွေတယောက်တည်းအထီးကျန်နေမှာအေးရတဲ့လဲနေရမှာကိုရှောင်ရှားစေဖို့ဖြစ်ပါတယ်ဒီတင်နှန်းဟာ12ပတ်ကြာတင်နှန်းဖြစ်ပြီးတော့တပတ်တည့်ရက်တက်ရတာပါရိုးရိုးအင်္ဂလိပ်စာဘာသာစကားတင်ကြားပေးတာဖြစ်ပြီးတော့လေ့ကျင့်ခန်းလုပ်စေဖို့လည်းအားပေးပါတယ်ထိုင်းနိုင်ငံရဲ့လူဦးရေ69သန်းမှာ73ရာခိုင်နှုန်းလောက်ဖြစ်တဲ့ 9.6 သန်းဟာတက်ကြီးရွယ်အိုတွေဖြစ်ပါတယ်ရိုးရထုံးစံအရတော့ထိုင်းမိဘဘိုးဘွားတွေဟာသားသမီးမိသားစုတွေနဲ့အတူနေထိုင်ကြတာဖြစ်ပြီးအခုအချိန်မှာတော့မွေးဖွားနှုန်းနဲ့ကြာဆင်းလာတာလူငယ်တွေဟာရင်းကြီးရမျက်နှာရရှာတဲ့အနေနဲ့မျိုးကြီးပြကြီးတွေကိုထွက်ခွာသွားကြတာကြောင့်တက်ကြီးရွယ်အိုတွေဟာကိုယ့်ဘာသာကိုစောင့်ရှောက်နေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံဒတ်ရွာလေးတစ်ခုဖြစ်တဲ့ Jelson နားကအဝေးပြေးလမ်းမတစ်ခုဟာဒေဂီတာတန်တွေကိုဖန်တီးပေးနေပါတယ်။နယ်သာလန်နိုင်ငံဟာမြေမျက်နှာပြေညီညာတဲ့တိုင်းပြည်တစ်ခုဖြစ်ပြီးတော့အဝေးပြေးလမ်းမတွေမှာကောင်းမောင်းရတာပြင်းစရာကောင်းတဲ့အတွက်အခုလိုဂီတာတန်ထုတ်လုပ်နိုင်တဲ့ဒုတ်ချောင်းလေးတွေကိုကတ္တရာလမ်းထဲမှာထည့်သွင်းတည်ဆောက်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဂီတာတန်ဟာအဲ့ဒီအဝေးပြေးလမ်းနာမှာနေတဲ့ဒေတာကန်တွေအတွက်တော့အနားမခံတာဖြစ်နေပါတယ်။ကားတရာတွေဟာအဲ့ဒီချောင်းလေးကိုနင်းလိုက်တာနဲ့အတန်ထွက်လာအောင်ဖန်တီးထားတာလည်းဖြစ်ပါတယ်။ဒီချောင်းလေးတွေကိုတနအီမိုင်40နှုန်းနဲ့ဖြတ်တန်းမှသာအတန်ထွက်မှာလည်းဖြစ်ပါတယ်။ဒီထွက်တဲ့အတန်ဟာလည်းနယ်သာလန်နိုင်ငံမြောက်ပိုင်းအမျိုးသားသချင်းတံမျိုးထွက်အောင်ဖန်တီးထားတာပါ။အဲ့ဒီဒုတ်ချောင်းလေးတွေကိုပုံမှန်အဖြစ်တော့အဝေးပြေးလမ်းမှာတိတိမောင်းနေရင်ဘေးနားကိုတင်းဆောင်သွားတာမျိုးမဖြစ်အောင်သတိပေးတဲ့အနေနဲ့အထည်သွင်းတည်ဆောက်ကြတာဖြစ်ပါတယ်။လာမယ့်သတင်းပတ်တွင်မှာတော့ဒီဂီတချောင်းတွေကိုဖယ်ရှားပေးမယ်လို့တာဝန်ရှိသူတွေကသဘောတူထားတဲ့အကြောင်းဒီစာတွင်သတင်းစာတစ်စောင်ကဖော်ပြထားပါတယ်ရှင
်။ကဘာတလွားထူကြဆန်းပြသတင်းတွေကိုနားဆင်ကြရတာပါ။အင်္ဂါည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ။
ရရှိမြန်မာမြန်မာနိုင်ငံမှာငင်းငယ်ဤတံတွေငင်းငယ်ဤစကားတွေလွှမ်းပြီးတော့ငင်းငယ်ဤဆွနီးပိုးတွေလုံနေတဲ့အချိန်နှမှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေပို့ပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွနီးသွားဖို့ရှိပါတယ်။ပါဝင်ဆွနီးမင်းများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သတင်းရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါည VOA တိုင်းရင်းလီလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ဖိတ်ခေါ်လိုက်ရပါတယ်။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းလူမီတာ30 40 48တို့မှာဖန်ယူနိုင်နေပါတယ်အစီအစဉ်လေးအဆုံးမသက်ခင်မှာအခုကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ
်စီးရီးယားအပေါ်နောက်ထပ်စီးရီးတိုက်ခတ်မှုထပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ဖြစ်တဲ့နိုင်ငံဆိုင်ဝန်ကြီးကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းစီးရီးယားခေါင်းဆောင်ဘာရှာအယ်အာဆတ်အနေနဲ့သူပြည်သူတွေအပေါ်မှာဓာတုလက်နက်နဲ့ထပ်ပြီးတိုက်ခိုက်လာမယ်ဆိုရင်တော့ပြည်ထောင်နဲ့မဟာမိတ်တွေအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့စဉ်းစားမယ်လို့လည်းပြောဆိုပါတယ်။နောက်ထပ်တိုက်ခိုက်မှုတွေအတွက်တော့လောလောဆယ်အဆိုပြုချက်မရှိသေးဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson က BBC ကိုပြောဆိုတာဖြစ်ပါတယ်။အာဖဂန်ဘက်ကပစ်ခတ်မှုကြောင့်ပါကစ္စတန်အကူတပ်ဖွဲ့ဝင်2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။နေဆက်ချန်စီယိုကာယမှုစတင်နိုင်ရေးပြင်ဆင်ဆောင်ရွက်ဖို့အတွက်ကာရန်ဒေတာမှာတပ်ဖွဲ့ဝင်တွေပုံမှန်ကင်းလည်ခဲ့တာမှာတစ်ဖက်ကနေတိုက်ခိုက်ခဲ့တာလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အခြေအနေကိုထိမ့်သိမ့်နိုင်ဖို့အတွက်နှစ်နိုင်ငံစစ်တပ်တာဝန်ရှိသူတွေကြားဆက်ဆက်ဆွေးနွေးနေတယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရဗိုလ်မှူးချုပ်အာစစ်ဂါဖိုးကပြောဆိုသွားပါတယ်။ရိုဟင်ဂျာမိသားစုတခုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာဆိုရကမနေ့စနေနေ့ကကြေညာပါတယ်။မောင်တော်ဒေတာအကြမ်းဖက်မှုတွေကြောင့်နေရဆွန်ခွာထွက်ပြေးသူမိသားစုတခုတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရကသတင်းထုတ်ပြန်ခဲ့တာပါ။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအာယုံဆိုင်လာအောင်ဖန်တီးဆောင်ရွက်ချက်သားဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကလည်းဝေဖန်ကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံးသိက္ခာနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလအဖွဲ့ကလည်းပြီးခဲ့တဲ့တောက်ကြနေတော့ငါပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line number 1925 32တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သရရှင်နေအားလုံးသကြံကာလအတွင်းမှာဘေးအန္တရာယ်ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.